လမ်းပေါ်ကမတော်တဆရင်တိုက်မှုတွေကြောင့်နှစ်စဉ်လူတက်တသမ၄ဆန်းဒီပါတီဆုံးနေရတာကိုရောပါသွားအောင်အမြန်ဆုံးအရေးယူဆောင်ရွက်ကြဖို့တပည့်ရှုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2018ခုနှစ်အတွက်ထုတ်ပြန်တဲ့လမ်းစီအန်ဒီရဲ့ကင်းရှင်းရေးအစီရင်ခံစာမှာတိုက်တွန်းထားပါတယ်။ဒီလိုရင်တိုက်မှုတွေဟာအနာတော်အဖြစ်ဆင်းရဲတဲ့နိုင်ငံတွေမှာအဖြစ်များနေကြောင်းဂျနီဗာမြို့ကနေ UAE တင်းနောက် Lisa Strain ပြေးပို့တဲ့သတင်းကိုဆက်ပြီးတင်ပြခြင်းပါတယ်။တပည့်ရှုအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့လမ်းကြီးမှာဖြစ်ပေါ်တဲ့ရင်တိုက်မှုတွေကြောင့်အသက်5နှစ်ကနေ29နှစ်ကြားကလေးနဲ့လူငယ်တွေတေဆုံးနေရတယ်လို့ဆိုပါတယ်။ကဘာပေါ်က24စက္ကန့်တိုင်းမှာလူတဦးနှုံတည်ဆုံနေရတယ်လို့ဆိုပါတယ်။အဲလိုတည်ဆုံသွားသူတွေကထက်ဝက်ကျော်ဟာခရီးသည်တွေ၊လမ်းလျှောက်နေသူတွေ၊စက်ဘင်းနဲ့ဆိုင်ကယ်စီးသူတွေဖြစ်တယ်လို့ဆိုပါတယ်။ Adrian Crack ဟာကုလသမဂ္ဂမတန်ဆွမ်းမှုနဲ့အကြမ်းဖက်ထိခိုက်မှုကာကွယ်ရေးဌာနအကြီးအကဲဖြစ်ပြီးရင်မတော်တဆမှုကြောင့်တည်ဆုံရတဲ့ပမာဏဟာအဆမတန်များလွန်းတယ်လို့ပြောပါတယ်
။ Low-income countries have 1% of the vehicles in the world.And 13% of all the deaths.
ကောဘောကဝင်ငွေနဲ့တိုက်ပြည်တွေမှာမတော်ရင်ပိုင်ဆိုင်မှု100,000,000လောက်သာရှိပေမဲ့မတော်တဆရင်တိုက်မှုကြောင့်အလူတွေဆုံးရတာက1,300,000လောက်ရှိပါတယ်။ဝင်ငွေမြင့်တိုက်ပြည်တွေမှာမတော်ရင်400,000,000လောက်ရှိပြီးရင်တိုက်မှုကြောင့်တေဆုံးသူ900,000ပဲရှိပါတယ်။ဆင်းရဲတဲ့တိုက်ပြည်မှာကားပိုင်ဆိုင်မှုနည်းပေမဲ့တေဆုံးမှုကများနေပါတယ
်။ WHO အစီရင်ခံစာအရအာဖရိကမှာရင်တိုက်တေဆုံးမှုအမြင့်မားဆုံးဖြစ်ပြီးဥရောပမှာအနည်းဆုံးဖြစ်တယ်လို့ဆိုပါတယ်ဒီလိုဖြစ်ရတာဟာကားကိုအချိန်မြင့်မောင်းတာအရက်တောက်ပြီးကားမောင်းတာတွေကအဓိကဖြစ်ပြီးထိုင်ကုန်ကပတ်မပတ်တာခလေးတိတ္တထိုင်ကုန်မတုံးတာစိုက်ကယ်စီးသူတွေအုတ်ထုတ်မဆောင်တာတွေကလည်းအကြောင်းတရားတွေဖြစ်တယ်လို့ထောက်ပြပါတယ်စပိန်စီးသူတွေအတွက်တိတ္တလမ်းလုတ်ပြီးတာရင်စည်းကမ်းလမ်းစည်းကမ်းတင့်တော်တဲ့ဥပဒေတွေပြဋ္ဌာန်းပြီးဥပဒေအတိုင်းစက်မှတ်အေးအေးယူလုပ်ဆောင်မှသာလူအသက်အန္တရာယ်ကိုကာကွယ်ပေးနိုင်မှာဖြစ်တယ်လို့ခရက်ကဗီဒီယိုကိုပြောပါတယ်
It's not acceptable that vehicles are being sold in developing countries that look the same.
ဖွံ့ဖြိုးတဲ့နိုင်ငံတွေမှာရောင်းတဲ့ကားတွေဟာဒီဆွစ်ဇာလန်တို့အမေရိကန်တို့တခြားနိုင်ငံကြီးတွေမှာရောင်းတဲ့ကားတွေနဲ့အလားတရာတူတယ်လို့ထင်ရပေမဲ့တကယ်တမ်းကျတော့မတူပါဘူး။ဒီမှာကကားတွေကိုဈေးတက်တက်သွားတာနဲ့ရောင်းနေရတော့အရေးပေါ်လေအိတ်လိုအသက်အန္တရာယ်လုံခြုံရေးအတွက်ပါတဲ့နဲ့ဒစီစိတ်ပိုင်းတွေကိုရှော့ထားတာတွေတွေ့ရမှာပါ
။ WHO ရဲ့အစီရင်ခံစာအရအလေအလတ်နဲ့ဝင်ငွေမြင့်တန်းကြီး48ခုမှာခိုင်မာအားကောင်းတဲ့ရင်စည်းကမ်းလမ်းစည်းကမ်းရှိပြီးရင်မတော်တဆမှုကြောင့်လူအသေးပြောက်နည်းအောင်အန္တရာယ်ကင်းရေးစီမံချက်တွေဖြည့်ဆွက်လုပ်ဆောင်နေပါတယ်။ဒါပေမဲ့အသက်အန္တရာယ်လုံခြုံရေးမရှိတဲ့ဝင်ငွေနဲ့တန်းကြီးတွေမှာတော့ရင်အန္တရာယ်လုံခြုံရေးအတွက်အလေးထားလုပ်ဆောင်နေတာနည်းနေသေးတယ်လို့ WHO အစီရင်ခံစာမှာမှတ်ချက်ပြီးပြောဆိုထားကြပါမယ်ခင်ဗျာ။